မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုဆက်သူအတည်ပြုလူနာသိမ့်မတွေ့ရတော့ပေမဲ့ကယောဂအန်ရီယေကိုဆက်လက်သတိထားကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကျန်းမာရေးတာဝန်ရှိသူတွေတိုက်တွန်းနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်မဆုစုပါရှင်။ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်ကူးစက်သူ300လောက်ရှိနေတဲ့မြန်မာနိုင်ငံမှာပြည်တွင်းကူးစက်မှုနှဲပါလာတာတွေ့ရပြီးဒီအပိုင်းအတွင်းကျန်းမာရေးနဲ့အကစားအကြီးဌာနရဲ့ထုတ်ပြန်ချက်တွေအရဆိုရင်လည်းအတည်ပြုလူနာတွေထဲမှာပြည်ပနိုင်ငံတွေကပြန်လာသူတွေများပါတယ်။ဒီလိုပြည်ရင်းမှာကူးစက်မှုတွေတိမ်ပြေရတော့ဘူးဆိုပေမဲ့လည်းကာယောဂါကာလအဆုံးမသက်သေးတာကြောင့်သတိထားကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကတိုက်တွန်းနေတာပါ။ယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်တွေနဲ့ဒေသန္တရအမိန့်တွေစတင်ထုတ်ပြန်ကားစားမှလိုက်နာမှုတွေအကောင်ခဲ့ပေမဲ့နောက်ပိုင်းမှာပေါ်ရော့လာကြတာတွေတွေ့ရတဲ့အတွက်ကျန်းမာရေးသတိရှိကြဖို့အတိုင်ပင်ခံပုဂ္ဂိုလ်က Facebook လူမှုကွန်ရက်ကနေဒီကနေ့တွေ့ဆုံရမှာသတိပေးလိုက်ပါတယ်။
ကျမရဲ့ဝင်ကြီးဌာနအနေနဲ့စိတ်ပူလာတယ်ပြည်သူတွေကပေါ်လာတယ်ပေါ့နော်ပြည်သူတွေကအမဖြစ်တော့ပါဘူးသူမဖြစ်တော့ပါဘူးအခုလောက်ဆိုလို့ရှိရင်တော့ဒီအန်ဂျီကြီးကဟိုလွန်သွားပြီလို့ထင်နေတယ်မလွန်သေးဘူးဆိုတာကိုအဲ့ဒါကိုသဘောပေါက်ဖို့လိုပါတယ
်ကိုဗစ်ကယောဂါကိုကြော်ဖြတ်နိုင်မှုဆောင်ရွက်ရှောင်ရွက်အချက်တွေကအခြေခံအကြဆုံးအချက်၄ချက်ကိုလည်းပြည်သူတွေဆက်ပြီးလိုက်နာဖို့ကိုကျမရဲ့ဝင်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုတိုက်တွန်းထားပါတယ
်ကိုဗစ်ကမပြီးသေးပါဘူးဒီလိုအခြေအနေမျိုးမှာကျွန်တော်တို့ကကာဝယ်ရေးမပေါ်မီကာလလေးဒီဥတော်မှာဖြစ်တဲ့နော်ဒီအချက်လေးချက်ပေါ့ပြင်ထွက်ရင်လက်ကိုပြရတယ်သူတို့ကျန်နိုင်တယ်စားသူတွေနဲ့တက်နိုင်ကြလीလက်ကိုစက္ကန့်20ကျပ်စက္ကန့်လေးပြရမှာဒီအချက်တွေကိုကျွန်တော်တို့ကညမကြီးအတိပတိကိုထားပြီးတော့ဆောင်ရွက်ဖို့လိုပါတယ်ဒါမှသာလေကျွန်တော်တို့ကဆုနာပြောရဲယောဂကုသမှုကထိခိုက်အနေလုံးနဲ့ကျွန်တော်တို့ကကြော်ဖြတ်ပြီးတော့ဒီကဘာပေါ်မှာကာဝယ်ရေးတွေထိုးနှံနိုင်တယ်မျိုးအားလုံးနဲ့အတူတကွထိုးနိုင်ဝင်ရပြီးတော့ဒီကက်ယောဂါကြီးကိုကျော်သွားနိုင်မှာဖြစ်ပါတယ
်။အတီးပြုလူနာအများဆုံးတွေ့ရှိခဲ့တဲ့ရန်ကုန်တိုင်းကမြို့နယ်10ခုနဲ့စကိုင်းတိုင်းကမြို့နယ်2ခုစုစုပေါင်းမြို့နယ်17ခုလုံးကပြည်သူတွေကိုမိမိနေမှာသာနေထိုင်ရေးအစီအစဉ်ကနေပယ်ဖျက်လိုက်ပါပြီ။ဒါပေမဲ့ယောဂါကာကွယ်ထိန်းချုပ်တားဆီးရေးအတွက်အမျိုးသားအဆင့်ဗဟိုကော်မတီကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုတော့ဇူလိုင်လ15ရက်နေ့အထိရပ်တိုးသတ်မှတ်ထားပါတယ်။ကျွန်မကတော့စုစုပေါင်းရန်ကုန်မြို့ကနေတင်ပြပို့နေတာပါ။